ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီဟာဥရောပသမ္မတခေါင်းဆောင်တွေနဲ့ကိုယ်တိုင်တွေ့ဆုံခဲ့ပြီးတောက်ဆမှုတွေပြုလုပ်ခဲ့ပါတယ်။သမ္မတဇလန်စကီအနေနဲ့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာကျင်းပနေတဲ့ EU ဥရောပသမ္မတခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲတက်ရောက်ခဲ့ပြီးတဲ့နောက်ယူကရိန်းကိုဒီနေ့တော့ပြန်ဖို့ရှိပါတယ်။ဒီ EU ထိပ်သီးဆွေးနွေးပွဲအပြီးမှာတော့သမ္မတဇလန်စကီက EU ခေါင်းဆောင်တွေနဲ့အတူသတင်းစာရှင်းလင်းပွဲလည်းပြုလုပ်ခဲ့ပါသေးတယ်။ယူကရိန်းကို EU ဖွဲ့ဝင်ဖြစ်လက်ခံဖို့ကိစ္စနဲ့ယူကရိန်းအတွက်တင်ကားတွေ၊ဂျက်တိုက်လေယာဉ်တွေနဲ့မစ်ဆိုင်းဒုံးကျည်တွေပုံမှန်ကူညီထောက်ပံ့ပေးဖို့ကိုသမ္မတဇလန်စကီကတိုက်တွန်းတောင်းဆိုခဲ့ပါတယ်။အနောက်စုနိုင်ငံတွေကယူကရိန်းကိုတိုက်လေယာဉ်တွေကူညီပေးကြဖို့သမ္မတဇလန်စကီကသူ့ခီးစဉ်အတွင်းဗြိတိန်နဲ့ EU ခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်ဖိအားပေးတောင်းဆိုခဲ့ပါတယ်။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့သူ့နိုင်ငံအတွက်အကူအညီတွေပုံမှန်ရရှိဖို့သမ္မတဇလန်စကီကဥရောပနိုင်ငံတွေကိုတွားရောက်နေတာမှာ UK နဲ့ပြင်သစ်နိုင်ငံတွေကိုတွားရောက်ခဲ့ပြီးပါပြီ။ဒီနေ့တော့ပြင်သစ်သမ္မတ Emmanuel Macron နဲ့အတူပြင်သစ်ကနေဘရပ်ဆဲလ်မြို့ကိုရောက်လာတာပါဥရောပပါလီမန်မှာရော EU ထိပ်သီးဆွေးနွေးပွဲတွေ့မှာပါသမ္မတ Zelensky မျိုးကိုပြောမယ်ကြောင်းသမ္မတ Macron ရောကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ